ကိုကာကိုလာကက်မတ်စတာကတ်တူရကီလေးချောင်းလိုင်းကိုရီးယားတယ်လီကောင်းနဲ့ဘင်္ဂလားဒေ့ရှ်အထက်ချုပ်လုပ်ငန်းကြီး DBL အပါအဝင်နမတိစီးပွားရေးကုမ္ပဏီအများပြားကကိုယ်စားလှယ်တွေဟာတနင်္လာနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားကရွင်ဂျာဒုက္ခသည်စခန်းတွေကိုကုလသမဂ္ဂအဖွဲ့ရဲ့နိုင်ငံတကာရှေ့ပြောင်းအခြေချတည်နေဆိုင်ရာအဖွဲ့အစည်း IOM နဲ့အတူတွားရောက်ခဲ့ကြပါတယ်။ဒါဟာလူသားချင်းစာနာမှုအကူအညီအလိုအပ်ဆုံးဖြစ်နေတဲ့နေရာမှာပုဂ္ဂလိကကုမ္ပဏီတွေအနေနဲ့ဘလို့အကူအညီတွေပေးနိုင်လဲဆိုတော့တွားရောက်လေ့လာခဲ့ကြတာဖြစ်ကြောင်း IOM အဖွဲ့ကဂျိုးမန်မန်ကနိုဝင်ဘာ6ရက်နေ့ကုလသမဂ္ဂဂျနီဗာရုံးချုပ်မှာပြုလုပ်တဲ့ဒင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ We pointed out that people in vulnerable situations such as the nearly 1 million people in these camps are
IOM က6ရက်ဆိုတဲ့အချက်ကလူကသန်းကြီးပွားလောက်ရှိတဲ့ဒီဒုက္ခတွေစခန်းတွေကလူတွေဟာအကောက်ွယ်မဲ့နေကြပြီးလူကုန်ကူးခံရမှုနဲ့အတင်းအဓမ္မလိုအားရှိခိုင်းခံရတဲ့လုပ်ငန်းတွေမှာလုံခြုံရမယ့်အန္တရာယ်ပိုးပြီးရှိနေတဲ့အတွက်အခုလိုဆင်းရဲပွဲကိုကျင်းပရတာဖြစ်ပါတယ်လို့ပြောသွားတာပါအထက်ချုပ်လုပ်ငန်း၊ဒေချောင်းလုပ်ငန်း၊ဤပညာဆက်သွယ်ရေးနဲ့ငွေကြေးဝန်ဆောင်မှုတွေပေးနေတဲ့ကုမ္ပဏီကြီးတွေကကူးစက်လေတွေဟာရောဂါဒုက္ခတွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်က IOM တာဝန်ရှိသူတွေနဲ့ပါနှစ်ရက်ကြာတွေ့ဆုံပြီးဒုက္ခတွေစခန်းတွေမှာကျုံ့နေရတဲ့စိန်ခေါ်မှုတွေအတွက်ဖြည့်ရှင်းနိုင်အောင်ဘယ်လိုလုပ်ဆောင်ကြမလဲဆိုတာကိုရှင်းလင်းခဲ့ကြတာဖြစ်ပါတယ်။ကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ IOM အဖွဲ့ကကြီးမှုကျင်းပတဲ့ဒေသမျိုးက၃ရက်ကြာပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပြီးဒီပွဲဟာဖြစ်တဲ့ကြံပြုမှုနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအတွက်ပုဂ္ဂလိကကော်မတီတွေကနေတက်ဆန်းသမျှဘယ်လိုပူးပေါင်းကူညီနိုင်လဲဆိုတဲ့နည်းလမ်းတွေကိုရှာဖွေဖို့အတွက်ရည်ရွယ်ပြီးကျင်းပတာဖြစ်ပါတယ်။ဒီပွဲကို Innovation Norway နဲ့ Humanity United ကကျွမ်းကျင်သူတွေလည်းတက်ရောက်ခဲ့ကြပါတယ်။